ီတိမှာ English ပဲကစားကန္တာမှာသတင်းလောကမှာအသုံးများနေတဲ့ idiom အသုံးအချို့ကိုတင်ပြပေးပါမို့ပထမဦးဆုံ
း Flex one's muscles
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက F L E X flex ကကွေးတာ O N E apostrophe S one's ကဒီဥတယောက်ရဲ့ M U S C L E S muscles ကကျွတ်သားတွေဆိုတော့စကားစုဖွင့်ရတဲ့အဓိပ္ပာယ်ကတော့ကျွတ်သားတွေဒါမှမဟုတ် muscles တွေကိုကွေးပြတာဖြစ်ပါတယ်ဒီတုန်းကတော့ကျမတို့မြန်မာမှာဗလာထုတ်ပြတာနဲ့ဆင်တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့တဝိုက်ဒီပဲကတော့အနည်းဆက်ဆုံးကတော့ power ပြတာအာဏာပြတာလုံနိုင်စွာဘယ်လောက်ရှိတယ်ဆိုတာကိုတစ်ဖက်သားတီအောင်တစ်ခုခုလုတ်ပြတာကိုဆိုလိုတာဖြစ်ပါတယ်ဒီတုန်းကမကြသေးမီကမြောက်ကိုရီးယားကဒုံးနဲ့နှစ်ပြစ်လွတ်နေတာနဲ့ပတ်သက်လို့အမေရိကန်သမ္မတ Trump ကလည်းတရုတ်ကအကြည့်ထိုင်ရင်ထိုင်မထိုင်ရင်တော့အမေရိကန်တနိုင်ငံနဲ့အရေးယူမယ်အမေရိကန်စစ်သည်မော်ကြီးကိုဆေးလွတ်လိုက်ပြီးစသဖြင့်အင်အားပြရာမှာသတင်းမီဒီယာတွေက flexed president's muscles သမ္မတကသူ့အာဏာကိုထုတ်ပြနေတယ်စသဖြင့်ရေးသားကြတာဖြစ်ပါတယ်တစ်ဖက်မှာလည်းမြောက်ကိုရီးယားကောင်ဆောင် Kim Jong Un ကလည်းမကြသေးမီကကျင်းပခဲ့တဲ့စီးပြခန်းနာမှာဆိုရင်ဒုံးလဲနဲ့တွေကိုထုတ်ကြွပြီးသူ့အင်အားပြခဲ့တာကြောင့် North Korea flexes itsmilitary muscle လို့လည်းရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The crackdown on corruption is a sign of the new government flexing its muscles
အခုဒီလိုက်စားမှုကိုနှိမ်နှင်းခြင်းဟာအစိုးရအသစ်ကသူ့ရဲ့လုံနိုင်စွမ်းကိုအပြလိုက်တဲ့အရေးလက္ခဏာပါပဲလို့ထင်ပြင်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The crackdown on corruption is a sign of the new government flexing its muscles.
ခုဆက်လက်ကြည့်ပြမှာကတော့
draw a red line.
ဖြစ်ပါတယ်။စာလုံးပေါင်းက D R A W draw ကဆွဲတာ A R E D L I N E a red line ကအနီရောင်မြင်းကြောင်ဆိုတော့စကားစုခုရဲ့တရက်ဒီပဲကနီရောင်မြင်းကြောင်ကိုဆွဲတာဖြစ်ပါတယ်။ဒီအသုံးကိုနိုင်ငံရေးနဲ့တန်တမာရေးလောကတွေမှာတင်စားသုံးနှုန်းကြတာတွေ့ရပြီးအထင်ရှားဆုံးကတော့1985ခုနှစ်ကအစ္စရေးနိုင်ငံခြားရေးဝန်ကြီးရေဂတ်အလန်ကနေအာရဗ်နိုင်ငံများကိုတတိပြရမှာအစ္စရေးကိုအာရဗ်နိုင်ငံတွေကထိပါလာရင်တီးမခံနိုင်တော့တဲ့အနေအထားတရကူအမေရိကန်ကသတ်မှတ်ပြီးသားဖြစ်တယ်လို့ပြောရမှာ draw a red line ကိုတုံးခဲ့တယ်လို့ဆိုပါတယ်ဆိုလိုတာကတော့ဘယ်ထိပဲတီးခံမဲသတ်မှတ်ထားတဲ့ကြောပြီးထိပါလာမယ်ဆိုရင်ခံမှာမဟုတ်ဘူးဆိုတဲ့သဘောပဲဖြစ်ပါတယ်ခုလက်ရှိမှာမြောက်ကိုရီးယားကဒုံးလဲနဲ့တွေ့ပြလို့တာဘုံမီစမ်းတပ်ဖောက်ခွဲမယ်လက်ဥအောင်ချမယ်ပြပုံမယ်ကြံစည်ရမယ်စသဖြင့်ချင်းချောက်မှုတွေရှိနေတဲ့အတွက်ကြောင့်သမ္မတ Trump ကတော့ဘယ်အချိန်အထိလွန်လာရင်တော့ချမယ်ဆိုတာမျိုးကိုမတတ်မှတ်ထားဘူးလို့အင်ဂျီရောပြောခွင့်ရ Sean Spicer ကပြောခဲ့တာပါဒါကြောင့် draw a red line ရဲ့ idiom အဓိပ္ပာယ်ကတော့လူတူဒါမှမဟုတ်နိုင်ငံတနိုင်ငံအနေနဲ့ဘယ်အချိန်အထိတီးခံမယ်တိခန့်နိုင်စွမ်းကုံတဲ့အခြေအနေဟာဘာဖြစ်တယ်ဆိုတာကိုသတ်မှတ်ရမှာ draw a red line ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။တနည်းတော့အနီရောင်မြင်းဟာမကြော်ရဆိုတဲ့သဘောပဲဖြစ်ပါတယ်။ red ဆိုတဲ့အနီရောင်မြင်းဟာတကယ်တော့အထူးအရေးကြီးတာအန်ဒီရဲ့ကြီးတာကိုလည်းရည်ညွှန်းသုံးတာလည်းဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Drawing a red line means setting a limit after whichSafety can no longer be guaranteed.
မိမိကိုမကြော်ရလို့တားမြစ်ခြင်းဟာအဲ့ဒီစီးကြော်ရင်ဘေးအန္တရာယ်ကင်းတာကိုအမှတ်ကန်ချက်မပေးနိုင်ဘူးဆိုတဲ့ကန့်သတ်မှုကိုဖော်ညွှန်းရရောက်တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Drawing a red line means setting a limit after which safety can no longer be guaranteed.
ခုနောက်ဆုံးတင်ပြပေးမှာကတော့
Give a heads up.
ဖြစ်ပါတယ်စာလုံးပေါင်းက GIVE give ကပေးတာ A H E A D S heads you be up a heads up ကဥကောင်းကိုထောင်ထားတာဖြစ်ပါတယ်စကားစုံရဲ့လုံကောက်ဒီပဲကတော့ဥကောင်းကိုထောင်ထားဖို့ပြောတာဖြစ်ပါတယ်ဒီအုံဆင်းတက်လာတာကတော့စစ်တပ်မှာစစ်ချီရမှာခေါင်းကိုမော့ရင်ကိုကော့ထားဖို့ပြောတာနဲ့ပြောတာနဲ့အတူတူလို baseball ကစားရမှာလဲ heads up ဆိုတာကတော့အတင်းသားတွေအနေနဲ့နုံနုံကြကြရှိပြီးဘောလုံးကိုပဲရောက်လာရင်အစင်တင့်ရှိဖို့သတိနဲ့နေဖို့ပြောတာဖြစ်ပါလေ။နေ့စဉ်ဘွားမှာတော့ဒီ idiom အသုံးကတစ်ခုခုနဲ့ပတ်သက်လို့ကြိုတင်သတင်းပေးတာ၊ကြိုပြီးပြောပြထားတာ ကြိုတိပေးထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသူကိုဒမရထရမ့်ရဲ့အင်မြူရောပြောခွင့်ရရှွန်စပိုက်ဆာကပဲမြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုဒမရထရမ့်ကလူသိရှင်ကြားထုတ်မပြောဘူးပြောရင်မြောက်ကိုရီးယားကိုကြိုတင်အတိပေးရရောက်လိမ့်မယ်လို့ပြောရမှာ give a heads up ကိုရည်ညွှန်းသုံးရတာဖြစ်ပါတယ်။ဒီသူနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ My boss gave me a heads up.That I'll be getting a promotion soon.
ကျွန်တော်ဆရာသမားကကျွန်တော်မကြမီရာထူးတိုးရမယ်လို့ကျွန်တော်ကိုကြိုအတိပေးခဲ့တယ်လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My boss gave me a heads up that I'll be getting a promotion soon.
ဒီတင်ပါတင်ပြခဲ့တယ် EDM အသုံးတွေကတော့
Flex one's muscles, draw a red line.Give a heads up.
တို့ဖြစ်ကြပါလေ။နောက်တရင်ပါကုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။